စည်းရုံတွေမှာဖြာနာသူတွေပြည့်စံပြီးလူနာကရင်တွေမလုံလောက်တော့တဲ့အထိဖြစ်နေပါတယ်။တက်ကြွရုပ်အများစုပါတဲ့ကိုဗစ်လူနာတွေဟာစည်းရုံရှောက်လန်းနေတခြားလူနာတင်တွန်းလဲတွေပေါ်မှာလဲလျောင်းနေကြတာရှိသလိုတချို့ကဘိန်းတက်ကလထိုင်တွေပေါ်မှာထိုင်ရင်းအောက်ဆီဂျင်ဆက်တတ်ထားကြရပါတယ်။ပေကျင်းမြို့အရှိပိုင်းကချွေရန်လျူးဆေးရုံမှာဒီကနေ့ဇန်နဝါရီလ5ရက်နေ့မှာလူနာတွေပြည့်စံနေပြီးနောက်ထပ်လူနာတွေလည်းအရေးပေါ်ကားတွေနဲ့ရောက်လာနေသလိုလူနာကတင်လွတ်မရှိတော့ပါဘူးဆရာဝန်နဲ့သူနာပြုတွေမနာတမ်းအလုပ်လုပ်နေကြပြီးအရေးပေါ်အဖြစ်ဆုံးလူနာတွေကိုစီရင်ကောက်ယူကူတာပေးနိုင်ဖို့ကြိုးစားနေကြရပါတယ်တရုတ်နိုင်ငံမှာ COVID-19 ရောဂါကာကွယ်ဟန်တာရေးတင်းကျပ်တဲ့စည်းကမ်းတွေကိုပြီးခဲ့တဲ့လကပြန်လည်ရုပ်သိမ်းပေးခဲ့ပြီးတဲ့နောက်အပြင်းထန်ဖျားနာပြီးဆေးရုံတွေကူတာရသူတွေတိတိကျကျတိုးလာနေပါတယ်သုံးနှစ်နီးပါးကြာကိုဗစ်ကန့်သတ်ရေးအသွာအလာတွေပိတ်ဆို့မှုတွေအိမ်တွင်းမှာပဲနေကြဖို့ညွှန်ကြားချက်တွေနဲ့စာတင်ကြောင်းတွေပိတ်ထားတာတွေအထိထိန်းချုပ်မှုတွေကြောင့်စီးပွားရေးအခြေအကျထိခိုက်ပြီး1980ပြည့်နှစ်အလွန်ကာလနောက်ပိုင်းအကြီးဆုံးဆန္ဒပြကန့်ကွက်ပွဲတွေပေါ်ပေါက်ခဲ့ပါတယ်။ဥရောပသမဂ္ဂ EU ကတော့တရုတ်ကလာတဲ့ခရီးသွားတွေကိုတရုတ်နိုင်ငံကမထွက်ခွာခင်ကတည်းကကိုဗစ် -19 ရောဂါရှိမရှိစစ်ဆေးတာတွေလုပ်ပြီးမှနိုင်ငံအတွင်းဝင်ရောက်ခွင့်လက်ခံဖို့အဖွဲ့ဝင်နိုင်ငံတွေကိုပြင်းပြင်းထန်ထန်တိုက်တွန်းနေပါတယ်။တရုတ်ခရီးသွားတွေပေါ်ကန့်သတ်ချက်တွေကို EU နိုင်ငံတချို့ကပြီးခဲ့တဲ့သတင်းပတ်ခရက်ကချမှတ်ထားတာလည်းဖြစ်ပါတယ်ခင်ဗျ။